အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စေမယ့်အပြုသဘောဆောင်ဆက်ဆံရေးတည်ဆောက်သွားဖို့ရည်ရွယ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်စီပြောပို့တဲ့စာထဲမှာသမ္မတထရမ့်ကအဲ့ဒီသဘောထားကိုဖော်ပြထားတဲ့အကြောင်းအင်ဖီရိုရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။သူရွေးကောက်ခံရတဲ့အတွက်ချီးကျူးဂုဏ်ပြုပါကြောင်းပြောထားတဲ့သမ္မတရှီပြောပို့တဲ့စာအတွက်လည်းမစ္စတာထရမ့်ကကျေးဇူးတင်စကားပြောခဲ့တယ်လို့ထုတ်ပြန်ချက်မှာပါပါတယ်။တရုတ်လူထုအတွက်ပျော်ရွှင်ပွဲနှစ်သစ်ကူပွဲတော်ဖြစ်ပါစေကြောင်းနဲ့တရားဝါပြောတဲ့ကြက်နှစ်ဖြစ်ပါစေကြောင်းကိုလည်းသမ္မတထရမ့်ကဆုတောင်းပေးခဲ့ပါတယ်။မစ္စတာထရမ့်ရဲ့စာအတွက်တရုတ်နိုင်ငံကကျေးဇူးတင်ကြောင်းနဲ့ပူးပေါင်းဆောင်ရွက်မြင့်တင်ဖို့နဲ့ဆက်ဆံရေးကိုပိုပြီးတိုးချက်တည်ဆောက်ဖို့အမေရိကန်နဲ့လက်တွဲလှုပ်ဆောင်သွားကြမှာကြောင်းတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူခန်းကဒီကနေ့ပြောပါတယ်။မစ္စတာထရမ့်သမ္မတဖြစ်လာပြီးကတည်းကဆိုရင်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးအခုချိန်ထိတိုက်ရိုက်စကားပြောတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားပါတယ်လို့ပြောခွင့်ရခန်းကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအထူးသဖြင့်ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာထရမ့်ကတရုတ်ကိုမကြာခဏဝေဖန်ပြောဆိုခဲ့မှုပါတယ်